မင်္ဂလာညနေခင်းပါရှင်2018ခုနှစ်မတ်လ13ရက်အင်္ဂါနေ့ညနေပဲ VOE အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်နေပါပြီ။ line to meter 18 19နဲ့ 25 ရုပ်ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ပါလိမ့်ရှင်။မခွာညိုပါခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာပါကျွန်တော်ဂျန်နိုင်မှာအင်္ဂါညနေခင်းသတင်းတွေကိုဤတန်စင်နဲ့အတူညင်ညာပြေးသွားမှာဖြစ်ပါတယ်ရုရှားသရှူဟောင်းနဲ့တမိဖြစ်သူတို့ကိုအစိမ့်နဲ့တိုက်ခိုက်မှုမှာရုရှားတို့နောက်ွယ်ကနေပါဝင်ပတ်သက်နေတယ်ဆိုတာအများကြီးဖြစ်နိုင်တယ်လို့ဗြိတိန်ဝန်ကြီးချုပ်ထရီဇာမေကပြောလိုက်ပါတယ်အမေရိကန်ကာကွယ်ဝန်ကြီးချုပ်မက်တစ်ဆာအာဖဂနစ္စတန်နိုင်ငံကိုချိုးတင်ချင်တာချင်းမရှိဘဲနဲ့ဒီကနေ့မှရောက်ရှိသွားခဲ့ပါတယ်ဒီခိုင်ပြည်နယ်ကပြည်ပကအတွင်းနိုင်ငံကအဆင့်ရာဇဝမှုမြောက်တဲ့လောက်ရတွေကိုကျူးလွန်ခဲ့ကြောင်းကုလသမဂ္ဂထိပ်တန်းအရာရှိတယောက်ကပြောဆိုလိုက်ပါတယ်ဒီလိုထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုအခုညနေခင်းမှာကြားဖို့ရှိပါတယ်ဗျာ
နိုင်ငံတကာသတင်းတွေပြီးဆက်ပြီးတော့နားဆင်ရမယ့်အစီအစဉ်တွေထဲမှာတော့မြန်မာနိုင်ငံမှာလူနည်းစုတွေပေါ်မုန်းတီးစိတ်တွေဖြစ်ပေါ်အောင် Facebook ကနေကြဲကြဲပြန့်ပြန့်လှုံ့ဆော်နေတဲ့အကြောင်
း Oh everything is done through Facebook in Myanmar People communicate through Facebook but it's the
ကုလားရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်ပြောကြားချက်နဲ့တူနားဆင်ရမှာပါ။တိုက်ခိုက်ဖြက်စီးခံရလို့ပျက်စီးသွားတဲ့ပူတာအိုမြေကြီးနားလမ်းမှာပြန်လည်ဖွင့်လှပြေးဆွဲနေပြီဖြစ်လို့အစမတန်တက်နေတဲ့73စီဆွေးတွေပြန်ကြလာပါတယ်။ဒီကနေ့ဟာရှစ်လေးလုံးရေတော်ပုံကိုဥတီသွားစေတဲ့စက်မှုတက္ကသိုလ်ကျောင်းသားကိုဖုံးမော်လုံခြုံရေးတပ်ဖွဲ့ဝင်တွေလက်ချက်နဲ့ကွယ်လွန်ခဲ့တဲ့နှစ်30ပြည့်ဖြစ်ပါတယ်။မလေးရှားနိုင်ငံနဲ့ကိုခုဝင်ကိုကြိုးစားတဲ့မြန်မာအလုပ်သမားတွေနဲ့လိုက်ပါပို့ဆောင်သူကိုမလေးရက်တက်ဖွဲ့ကဖမ်းဆီးလိုက်ပါတယ်။ဒီလိုသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေမတိုင်ခင်အခုရင်ဆုံးတော့ထိတ်တဲရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့ဤတန်စင်တို့ပြောပြပေးပါမယ်ရှင
်။ရုရှားသရှူဟောင်းဆာဂီစကရပိုလ်နဲ့တမိဖြစ်သူယူလီယာတို့ကိုအစိမ့်နဲ့တိုက်ခိုက်တဲ့လောက်ရမှာရုရှားတို့နောက်ခွဲကပါဝင်ပတ်သက်နေတယ်ဆိုတာဖြစ်နိုင်ခြေအများကြီးရှိနေတယ်လို့ဗြိတိန်ဝန်ကြီးချုပ်ထရီဇာမေကပြောဆိုလိုက်ပါတယ်ပြီးခဲ့တဲ့သတင်းတစ်ပတ်ကျော်ကအင်္ဂလန်ထောင်ပိုင်းဆော့စ်ဘရီမြို့မှာအာယုံကျော်ကိုထိခိုက်စေတဲ့အစိမ့်နဲ့တိုက်ခိုက်ခံရတဲ့အတွက်သူတို့နှစ်ဦးဟာစိုးရိမ်ရတဲ့အခြေအနေနဲ့ဆင်းရုံတင်ထားပါတယ်အခင်းဖြစ်ပေါ်တဲ့နေရာကိုတော့ဇီဝဓာတုလက်နက်ဆိုင်ရာပညာရှင်အဖွဲ့တွေက24နာရီပတ်လုံးကြီးရှုဆစ်ဆင်းနေပါတယ်တိုက်ခိုက်တဲ့နေရာမှာအသုံးပြုခဲ့တဲ့အစိမ့်ကနိုဗချော့ခ်လို့ခေါ်တဲ့စစ်တပ်သုံးအစိမ့်အာယုံကျော်ထိခိုက်စေတဲ့အစိမ့်ဖြစ်ကြောင်းဗြိတိန်ဝန်ကြီးချုပ်ထရီဇာမေကအောက်လွှတ်တော်မှာမနေ့တနင်္လာနေ့ကပြောကြားလိုက်ပြီးတော့ဒါဟာရုရှားအစိုးရဘက်ကဗြိတိန်နိုင်ငံကိုစန့်ကျင်တဲ့တိုက်ရိုက်ကျူးလွန်တဲ့လုပ်ရလာဒါမှမဟုတ်ဒီလိုကြောက်စရာကောင်းတဲ့စိတ်ကိုရုရှားအစိုးရကတခြားလူတွေရဲ့လက်ထဲရောက်တော့အောင်ခွင့်ပြုလိုက်တဲ့လုပ်ရလာဒီနှစ်ခုတည်းကတစ်ခုခုတော့ဖြစ်ရမယ်လို့ဝန်ကြီးချုပ်မေကပြောပါတယ်နိုဗချော့အစိမ့်နဲ့ပတ်သက်ပြီးတော့အင်္ဂါနေ့နောက်ဆုံးထားပြီးတုံ့ပြန်ဖို့ဝန်ကြီးချုပ်မေကတောင်းဆိုထားပါတယ်တကယ်လို့ယုံကြည်လက်ခံနိုင်လောက်တဲ့တုံ့ပြန်မှုမျိုးမရခဲ့ဘူးဆိုရင်ရုရှားကဗြိတိန်အပေါ်အင်အားတရားမဝင်အသုံးပြုခဲ့တယ်လို့ယူဆမှာဖြစ်ကြောင်းဗြိတိန်ဝန်ကြီးချုပ်မေကပြောပါတယ်ရုရှားတန်ယုံကတော့ဗြိတိန်ဟာအန္တရာယ်နဲ့ကစားနေတာဖြစ်တယ်လို့ပြောပါတယ်ဗြိတိန်ကတော့အနောက်မဟာမိတ်တွေရဲ့ထောက်ခံမှုရဖို့လုပ်နေပြီတကယ်လို့လိုအပ်ရင်နေတိုးမြောက်အတ္တလန္တိစစ်စာချုပ်ပုံမှန်၅တိုင်းစုပေါင်းကာကွယ်မှုလုပ်ဖို့တောင်းခံသွားမှာဖြစ်ပါတယ်နေတိုးအဖွဲ့ရဲ့စစ်စာနေတိုးအဖွဲ့စစ်စာချုပ်အရအဖွဲ့ဝင်နိုင်ငံတနိုင်ငံကိုတိုက်ခိုက်ရန်ကျန်တဲ့နိုင်ငံတွေအားလုံးကိုတိုက်ခိုက်တာဖြစ်တယ်လို့သတ်မှတ်ထားတဲ့အတွက်ကျန်တဲ့နိုင်ငံတွေကလည်းဒေသတွင်းမှာလုံခြုံရေးကိုပြန်ထိန်းနိုင်ဖို့အတွက်အတူတကွလှုပ်ဆောင်ကြဖို့ဖွဲ့ဝင်နိုင်ငံတွေကြားမှာသဘောတူထားတာဖြစ်ပါတယ်ခင်ဗျာ
2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားတို့ဘက်ကဝင်ရောက်နှောက်ယှက်တာရှိခဲ့ပြီးမြဲလေထရမ့်ရဲ့မဲဆွယ်စည်းဝေးအဖွဲ့နဲ့ပူးပေါင်းကြံစီတာတော့မရှိဘူးလို့အောက်လွှတ်တော်စုံစမ်းစစ်ဆေးရေးကော်မတီကတင်းလာနေမှာကြေညာလိုက်တဲ့အပေါ်သမ္မတထရမ့်ကအောင်ပွဲခံပြောဆိုလိုက်ပါတယ် Republican တို့ဦးဆောင်တဲ့စုံစမ်းစစ်ဆေးရေးကော်မတီကဒီကိစ္စကိုအလေးနက်ထားပြီးတော့စုံစမ်းစစ်ဆေးမှုမလုပ်ခဲ့တဲ့အတွက်ဒါဟာအမေရိကန်ပြည်သူတွေကိုအကောက်အကွက်မပေးနိုင်တဲ့လို့ရဲဆိုပြီးတော့ဒီမိုကရက်တို့ကပြင်းပြင်းထန်ထန်ဝေဖန်နေကြမှာပဲဒီကြေညာချက်ကိုသမ္မတထရမ့်က Twitter စာမျက်နှာပေါ်မှာစာလုံးကြီးတွေနဲ့ရေးသားပြီးတော့အောင်ပွဲခံလိုက်တာပါ သမ္မတထရမ့်ကသူ့ရဲ့မဲဆွယ်စည်းရုံးရဲ့အဖွဲ့ကဘယ်လိုအမှားမျိုးမှမလုပ်ခဲ့ဘူးလို့လည်းထလောင်းပြောဆိုထားပါတယ်လွတ်တော်စုံစမ်းစစ်ဆေးရေးကော်မတီရဲ့ဆုံးဖြတ်ချက်ကရုရှားအရေးစုံစမ်းစစ်ဆေးမှုတွေကိုဟန်တာနှောက်ယှက်တဲ့နောက်ဆုံးလွဲတစ်ခုဖြစ်တယ်လို့အောက်လွှတ်တော်ဒီမိုကရက်တစ်ခေါင်းဆောင်နန်စီပလိုစီကပြောဆိုထားပါတယ်ထရမ့်ရုရှားရှုတ်တော်ပုံနဲ့ပတ်သက်လို့အမေရိကန်နိုင်ငံသားနဲ့ရုရှားနိုင်ငံသားတချို့ကိုစွဲချက်တင်တာဒါမှမဟုတ်အပြစ်ရှိကြောင်းအမိန့်ချမှတ်ပြီးဖြစ်တယ်လို့အမေရိကန်ဒီမိုကရေစီရေးမှာရုရှားတို့ဝင်ရောက်နှောက်ယှက်မှုတွေကတနေ့တခြားပို့ပြီးတော့ရှင်းလင်းလာနေပြီးတော့အပြေမရှိတဲ့မေကွန်းတွေပုံများလာနေတယ်လို့နန်စီပလိုစီကပြောပါရယ်
မရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်ဟာအာဖဂန်နစ္စတန်နိုင်ငံကိုချုပ်တင်ချင်ညာခြင်းမရှိဘဲနဲ့ဒီကနေ့မှတွားရောက်ခဲ့ပြီးတော့အာဖဂန်ဆိုရနဲ့တိုက်နေတဲ့တာလီဘန်သဘုံအဖွဲ့တွေကအယူဆသဘောထားမတူတဲ့အဖွဲ့ငယ်လေးတွေကစစ်ကြောင်းနဲ့ကြတိုက်နေတဲ့အာဖဂန်စစ်ပွဲကိုအဆုံးသတ်ရေးကိစ္စစစ်ဆက်ဆွေးနွေးဖို့စိတ်ဝင်စားတယ်လို့ဖော်ပြလာကြောင်းသူကပြောကြားလိုက်ပါတယ်။ကာကွယ်ရေးဝန်ကြီးမက်ဒစ်ဟာတာလီဘန်တွေနဲ့ငြိမ်းချမ်းဆွေးနွေးဖို့လမ်းဖွင့်ပေးသွားမယ်အာဖဂန်သမ္မတအက်ရှ်ဂါနီရဲ့အစီအစဉ်ကိုဆွေးနွေးဖို့အတွက်အာဖဂန်နိုင်ငံနဲ့အာဖဂန်နိုင်ငံကိုတွားရောက်ခဲ့တာဖြစ်ပြီးတော့ကဘူးမျိုးကိုမရောက်ခင်မှာအဲ့လိုပြောကြခဲ့တာပါ။တာလီဘန်သဘုံအဖွဲ့အနေနဲ့ဆွေးနွေးပွဲစကားဝိုင်းမှာထိုင်ပြီးအကုန်လုံးကိုတထိုင်တည်းအခြေလဲဆွေးနွေးနိုင်ဖို့ကတော့သိမဖြစ်နိုင်ဘူးလို့ဝန်ကြီးမက်ဒစ်ကပြောပါတယ်။တာလီဘန်သဘုံတွေဟာအရင်ကလည်းငြိမ်းချမ်းရေးသဘောတူညီမှုရနိုင်ဖို့အတွက်ဆွေးနွေးမှုတွေလုပ်ဖို့ကမ်းလှမ်းခဲ့ကြောင်းဒါပေမဲ့အမေရိကန်နဲ့တိုက်ရိုက်ဆွေးနွေးဖို့ကမ်းလှမ်းခဲ့တာကြောင့်ဝန်ကြီးမက်ဒစ်ကဒါကိုလက်မခံဘဲပယ်ချခဲ့တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့အောက်ခံဆိုးရကိုဥဆောင်စေခြင်းပြီးတော့လိုအပ်တာတွေကိုငင်းငယ်ရင်းနဲ့ပြန်လဲတင်မြေကြိုးပမ်းမှုလုပ်ငန်းစဉ်အတွက်လိုအပ်တာတွေကိုပံ့ပိုးပေးစေချင်တယ်လို့လည်းသူကသတင်းတောက်တွေကိုပြောပါတယ်။အာဖဂန်ဆိုရနဲ့တာလီဘန်ကြားမှာနိုင်ငံရေးအရပြန်လဲတင်မြေနိုင်တာကသာအာဖဂန်နိုင်ငံအတွက်အလုံးစုံအောင်မြင်မှုရမှာဖြစ်တယ်လို့အာဖဂန်နိုင်ငံအနေနဲ့လည်းကိုယ်လုံးကျုံရေးကိုကင်တွယ်ဖြေရှင်းနိုင်မှာဖြစ်တယ်လို့ဝန်ကြီးမက်ဒစ်ကပြောကြားသွားပါတယ်ခင်ဗျာ။
အမေရိကန်နဲ့မက္ကဆီကိုနယ်ဆက်တင်ဝါနာမြူနာကနယ်ဆက်ချန်စီယိုစီကိုသမ္မတထရမ့်သွားဖို့စီစဉ်ထားတာကနေပြီးတော့တင်မာမှုတွေတချို့ပြန်ဖြစ်လာနိုင်စီပါတယ်။ရွှေပြောင်းနေထိုင်သူတွေအရေးလှုပ်ရှားသူတယောက်ရဲ့ပြောရဆိုရင်တင်ဝါနာနားမှာစောက်မဲ့တတိုင်းကြီးအတွက်နမူနာပုံစံကိုလာကြည့်မဲ့သမ္မတထရမ့်ရဲ့ဒီခီးစဉ်ကဒီနားမှာနေထိုင်သူရွှေပြောင်းနေထိုင်သူတွေမက္ကဆီကိုနိုင်ငံသားတွေကိုလာလောင်တယ်လို့ဖြစ်နေပါတယ်။အမေရိကန်တဲကဆန်ဒီယေဂိုမြို့နဲ့မက္ကဆီကိုဘက်ချမ်းကတင်ဝါနာမြို့ကြားနိုင်ငံနဲ့နိမိတ်သက်မှတ်ထားတဲ့ချန်စီယိုမှာတတိုင်းစောက်ဖို့နမူနာပုံစံကိုတွေ့နေပါတယ်။မက္ကဆီကိုဘက်ကဇေယိတ်ကြခံတင်တယ်လို့သမ္မတထရမ့်ကပြောထားတဲ့ဒီနယ်စပ်တတိုင်းစောက်ဖို့အဆိုပြုချက်ကိုကန့်ကွက်သူတွေထောက်ခံသူတွေစုဝေးကြပြီးတော့သမ္မတထရမ့်ကိုစန့်ကျင်ဆန္ဒပြသူ200ကျော်ကလည်းဆန်ဒီယေဂိုမြို့လယ်မှာတင်းလာနေညနေမှာချီတက်ခဲ့ကြပါတယ်။
American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်။ VOA ကနေအင်္ဂါနေ့ညနေခင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ရခိုင်ပြည်နယ်ကပဋိပက္ခတွေအထွေနိုင်ငံတကာအဆင့်ရာဇဝတ်မှုမြောက်တဲ့လောရက်တွေကျူးလွန်ခဲ့ကြောင်းကုလသမဂ္ဂထိပ်တန်းအရာရှိတယောက်ကပြောဆိုလိုက်ပါတယ်။ဝန်ကြီးမွတ်စလင်တွေအပေါ်တပ်ဖြတ်မှုညှဉ်းပန်းနှိပ်စက်မှုအာရမပြုကျင့်မှုခွဲခြားဆက်ဆံမှုစတဲ့လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ပြီးရှင်းလင်းဖယ်ရှားဖို့ကြိုးပမ်းခဲ့တဲ့သတင်းချက်လက်တွေရရှိခဲ့ကြောင်းလူမျိုးတုံးတပ်ဖြတ်မှုကာကွယ်ရေးကုလသမဂ္ဂအထူးကိုယ်စားလှယ်အဒါမာဒီယန်ကတရင်တပတ်ကြာဘင်္ဂလားဒေ့ရှ်နိုင်ငံခီးစဉ်ဆုံးသက်အဖြစ်ဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာပြောဆိုခဲ့တာပါ။ဆိုးဝါးတဲ့လူခွင့်ချိုးဖောက်မှုတွေကိုတတ်သိပြနိုင်ပြီးဆိုရင်လူမျိုးတုံးတပ်ဖြတ်မှုကျူးလွန်ရာရောက်နိုင်ကြောင်းလည်းသတိပေးခဲ့ပါတယ်။လူသားထုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုဒါမှမဟုတ်လူမျိုးတုံးတပ်ဖြတ်မှုကျူးလွန်ကြောင်းဆုံးဖြတ်နိုင်သေးခင်မှာလည်းလက်ရှိကြုံတွေ့နေရတဲ့အချက်တဲကိုအချိန်မဆိုင်ပဲဖြေရှင်းဖို့လိုအပ်တဲ့အကြောင်းတိုက်တွန်းခဲ့ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်ဩဂတ်လနောက်ပိုင်းကလုံခြုံရေးကင်းစခန်းတွေကိုစီးနှင်းတိုက်ခိုက်ခဲ့တဲ့အာဆာအစွန်းရောက်အုပ်စုကိုမြန်မာလုံခြုံရေးတပ်ဖွဲ့တွေလိုက်လံရှင်းနေရမှာလူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့ကြောင်းကုလသမဂ္ဂအပါအဝင်နိုင်ငံတကာကစွပ်စွဲထားပါတယ်။မြန်မာစစ်တပ်ကတော့နိုင်ငံတကာစွပ်စွဲနေသလိုလူခွင့်ရေးချိုးဖောက်မှုတွေမရှိကြောင်းငြင်းဆန်ထားပြီးလူခွင့်ရေးချိုးဖောက်မှုကျူးလွန်သူတပ်ဖွဲ့ဝင်အချို့ကိုလည်းရေးဥဒါတွေလုတ်ခဲ့ပါတယ်။ကုလသမဂ္ဂအစစ်မြေတာဝန်ရှိသူတွေနဲ့လူခွင့်လှုပ်ရှားသူတွေကတော့ရခိုင်ပြည်နယ်ကလူခွင့်ချိုးဖောက်မှုတွေဟာကြီးမားတဲ့ရာဇဝတ်မှုမြောက်တဲ့လုပ်ရည်တွေဖြစ်တာကြောင့်နိုင်ငံတကာအစစ်စုံစမ်းစစ်ဆေးဖို့ကိုလည်းတိုက်တွန်းနေကြတာဖြစ်ပါတယ်ခင်ဗျာ
။နောက်ကိုရီးယားဘက်ကပြောဆိုထားတဲ့အတိုင်းနျူကလ িয়ার လက်နက်အစီအစဉ်ရပ်ဆဲမဲ့ရေးလက်တွေဆောင်ရွက်ဖို့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကတောင်းဆိုလိုက်ပါတယ်။တောင်ကိုရီးယားအမျိုးသားထောက်လှမ်းအကြီးအကဲဆိုဟွန်းနဲ့ဝန်ကြီးချုပ်အာဘေတို့ဒီကနေ့တိုကျိုမြို့မှာတွေ့ဆုံပြီးခုလိုပြောဆိုလိုက်တာဖြစ်ပါတယ်။တောင်ကိုရီးယားအမျိုးသားထောင်လင်းအကြီးအကဲနဲ့အမျိုးသားလုံခြုံရေးအကြီးအကဲချုံယူယုံတို့မြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအွန်းနဲ့ဆွေးနွေးဖို့ပြီးခဲ့တဲ့သတင်းပတ်တုန်းကမြောက်ကိုရီးယားကိုသွားရောက်ခဲ့တာဖြစ်ပါတယ်။1980နဲ့80ပြည့်နှစ်တွေတုန်းကမြောက်ကိုရီးယားတရှိုးတွေကိုလေ့ကျင့်ပေးဖို့ဆိုပြီးတော့မြောက်ကိုရီးယားကဖန်ဆီးခဲ့တဲ့ဂျပန်နိုင်ငံသားတွေရေးကိစ္စကိုဖြေရှင်းလိုတဲ့အကြောင်းလဲဂျပန်ဝန်ကြီးချုပ်ကပြောပါတယ်။မြောက်ကိုရီးယားကမစ်ဆိုင်းစမ်းသပ်မှုကိုခေတ္တရန်နာထားမယ်လို့ကတိပေးထားပြီးတဲ့နောက်မြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအွန်းအနေနဲ့နျူကလ িয়ার လက်နက်အစီအစဉ်အဆုံးသတ်ရေးတောင်ကိုရီးယားသမ္မတမွန်ဂျေအင်းနောက်အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့နဲ့တီးခြားနှစ်နိုင်ငံတွေ့ဆုံဆွေးနွေးပွဲတွေဆောင်ရွက်သွားဖို့သဘောတူထားပါတယ်။မြောက်ကိုရီးယားကောင်ဆောင်ကင်ကတောင်ကိုရီးယားသမ္မတမွန်ဂျေအင်းကဧပြီလမှာတွေ့ဆုံမှာဖြစ်ပြီးတော့အမေရိကန်သမ္မတထရမ့်နဲ့တော့မေလကုန်မှာတွေ့ဆုံမှာဖြစ်ပါတယ်ရှင်။
မြောက်ကိုရီးယားဆူရဘက်ကနျူကလ িয়ার လက်နက်ပိုင်းဆိုင်ရာညီမှန်းချက်တွေဆွံ့လွတ်သွားတဲ့အထိအပြင်းထန်ဆုံးဖိအားပေးမဲ့မူဝါဒတွေကိုအမေရိကန်သမ္မတဒေါနယ်ထရမ့်အစိုးရအဖွဲ့ကခိုင်မာစုပ်ကိုင်ထားတယ်လို့အမေရိကန်အမျိုးသားလုံခြုံရေးအကြံပေးအိရှာမက်မော့စတာကပြောဆိုလိုက်ပါတယ်ဒီလိုဖိအားတွေပေးဖို့သူ့ဘက်ကဆုံးဖြတ်ထားတဲ့အပြင်ဘုံရွယ်ချက်အတိုင်းရှေ့ဆက်ဆောင်ရွက်နိုင်ရေးကုလသမဂ္ဂဆိုင်ရာအမြဲတမ်းကိုယ်စားလှယ်နဲ့လည်းဒီကနေ့ပြောဆိုဆွေးနွေးခဲ့ရကြောင်းသူကပြောပါတယ်နျူကလ িয়ার လက်နက်ကင်းစင်သွားတဲ့တကယ်လုပ်ငန်းစဉ်တွေတွေ့မြင်ရတဲ့အထိအပြင်းထန်ဆုံးဖိအားဆက်ပြားရီဆက်ပြီးသွားဖို့အခိုင်အမာဆုံးဖြတ်ထားတဲ့အကြောင်းမြို့သားလုံးကျုံရဲ့ချန်ပီယံအိရှာမက်မော့စတာကပြောပါရယ်မြောက်ကိုရီးယားကိစ္စကိုတန်တမာရေးနီးနဲ့အပြေရှာတဲ့နေရာမှာသမ္မတထရမ့်ဘက်ကအကောင်းမြင်ထားစေဖြစ်တယ်လို့လည်းသူကပြောပါရယ်ခင်ဗျာ
ဖိလစ်ပိုင်စစ်တပ်ဟာအမေရိကန်ပြည်အောင်စုရဲ့ပြည်ပနိုင်ငံစစ်တပ်တွေကိုငွေကြေးထောက်ပံ့ရေးစီစဉ်ကနေတဆင့်ဒေါ်လာ14သန်းနီးပါးတန်ဖိုးရှိတဲ့မောင်းသူမဲ့ drone ယာဉ်တွေကိုဒီကနေ့မှလက်ခံရရှိခဲ့ပါတယ်။ Scan Eagle လို့နာမည်ပေးထားတဲ့မောင်းသူမဲ့ drone ယာဉ်6ဆင်းကိုမနီလာမြို့မှာဒီကနေ့ပြုလုပ်တဲ့အခမ်းအနားအတွင်းပြသထားပြီးတော့နိုင်ငံတောင်ပိုင်းကစစ်သွေးကြွတွေကိုတိုက်တဲ့နေရာနဲ့တဘာဝဘေးရန်တွေကိုရင်ဆိုင်တဲ့နေရာတွေမှာအသုံးပြုသွားဖို့အတွက်ဖြစ်တယ်လို့ဖိလစ်ပိုင်ကာကွယ်ရေးဝန်ကြီး Delphin Lorenzana ကပြောကြားလိုက်ပါတယ်။ဖိလစ်ပိုင်နိုင်ငံဒီကနေ့ရင်ဆိုင်နေရတဲ့လုံခြုံရေးဆိုင်ရာပြဿနာတွေကြောင့်ကျွန်တော်တို့တပ်တွေကိုပို့ပြီးတော့ခင်မိအောင်လှုပ်သွားဖို့လိုအပ်နေပြီးတော့အခုလို Scan Eagle မောင်းသူမဲ့ drone ယာဉ်တွေကိုရရှိလိုက်ခြင်းကဖိလစ်ပိုင်နိုင်ငံကိုစီးရီးယားအထောက်အကူဖြစ်စေတယ်လို့သူကပြောပါတယ
်အင်္ဂါနေ့ညနေခင်းထိပ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့မအီးတန်စင်တို့ပြောပြပေးသွားတာပါအခုဆက်သွယ်မြင်မြန်ချက်တွေသတင်းလွှာတွေစတိုက်နားဆင်ရပါမယ်ရှင်မြန်မာနိုင်ငံမှာ Facebook တုံးပြီးအမုန်းစကားတွေဖြန့်နေတဲ့အန်ဒီယန်နဲ့ပတ်သက်လို့ကုလသမဂ္ဂကျွမ်းကျင်သူတွေကသတိပေးလိုက်ပါတယ်။အစွန်းရောက်သဘောထားရှိသူတွေကလူနည်းစုတွေအပေါ်မုန်းတီးလာအောင်လှုံ့ဆော်တာတွေကြဲကြဲပြန့်ပြန့်ဖြစ်လာနေတာဟာသတင်းအချက်အလက်ရရှိခွင့်အားနည်းချက်ကြောင့်လို့လဲမြန်မာသတင်းသမားတွေကမြင်ကြတဲ့အကြောင်းမတ်တန်ကီထိုက်ကစူးစီးတင်ပြပေးထားပါတယ်ရှင်။
မြန်မာပြည်တွင်းမှာလူမှုကွန်ရက် Facebook ကိုတုံးပြီးရိုဟင်ဂျာတွေလူနည်းစုတွေအပေါ်ကိုအမုန်းတရားတွေလှုံ့ဆော်နေကြတယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူအခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီကမှတ်ချက်ပေးပြောဆိုလိုက်ပါတယ
် I think it was used to convey public messages but we know that the ultranationalist Buddhists have
Facebook ကိုလူလူကြားမှာချိတ်ဆက်ဖို့တုံးတယ်ဆိုပေမဲ့လည်းဗုဒ္ဓဘာသာဝင်အစိုးရမျိုးချစ်တွေမှာသူတို့ကိုယ်ပိုင် Facebook အကောင့်တွေရှိကြပြီးတော့ရိုဟင်ဂျာတွေတခြားတိုင်းရင်းသားလူနည်းစုတွေအပေါ်မှာမုန်းတီးမှုတွေအကြမ်းဖက်မှုတွေကိုလှုံ့ဆော်နေကြတာပါ Facebook ကိုသုံးဖို့မူလရည်ရွယ်ချက်ထက်အခုခါမှာကြောက်ရွံ့စရာဖြစ်လာနေပါတယ
်မနေ့တနင်္လာနေ့ကသတင်းစာရှင်းလင်းပွဲအတွင်းကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီကပြောဆိုခဲ့တာပါကုလသမဂ္ဂရဲ့လွတ်လပ်တဲ့မြန်မာဆိုင်ရာအချက်လက်ရှာအဖွဲ့ရဲ့အကြီးအကဲမာဇူကီဒါရုစမန်ကလည်းမြန်မာနိုင်ငံတွင်းအမုန်းစကားတွေပြန့်ပွားနေမှုမှာ Facebook ဟာအဓိကအခန်းကဏ္ဍကပါဝင်နေတယ်လို့မနေ့ကသတင်းစာရှင်းလင်းပွဲအတွင်းပြောဆိုခဲ့ပါတယ် Facebook ကိုသုံးပြီးအမုန်းစကားတွေဖြန့်ဝေနေတယ်ဆိုတဲ့အပေါ်ပင်မြန်မာရဲ့အတွင်းရေးမှူးဦးဟန်ဇော်ကလည်းသဘောတူပါတယ
်ဟိုဒီမျိုးပင်ရဲ့ဆိုင်မနာတွေပေါ်မှာလို့အမုန်းစကားလို့ဆိုတဲ့တကယ်တည်းပြောဆိုတဲ့ဟာတွေတွေ့ရတယ်ဆိုတာဟုတ်ပါတယ်ပေါ့နော်အောက်စုတစ်ခုပေါ့နော်အပွဲတစ်ခုကနေပြီးတော့ဟိုဥတည်ပြီးတော့လုပ်ပြီးတဲ့ဟာအကောင့်တူကြီးဖွင့်ပေါ့နော်အဲ့လိုမျိုးဖွင့်ပြီးတော့လုပ်ပြီးတဲ့အားကြီးကိုကျွန်တော်တွေ့ရတယ်ဆိုတဲ့ဟာတော့ဟိုဒီဆွေးဆုပ်ပုံမှာကျွန်တော်တွေ့နေရတယ်ဆိုတာမှန်ပါတယ
်ကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်ကတော့လူမှုကွန်ရက် Facebook ဟာအစိုးရအာဏာပိုင်တွေရဲ့အစိတ်အပိုင်းတစ်ခုအနေနဲ့ဖြစ်နေတယ်လို့လည်းထောက်ပြသွားပါတယ
် Oh everything is done through Facebook in Myanmar.People communicate through Facebook but it's the government structures
မြန်မာနိုင်ငံမှာတော့ Facebook ကနေတဆင့်အားလုံးလုပ်နေရပါလူတွေက Facebook ကနေတဆင့်ဆက်သွယ်ကြတယ် Facebook ဟာမြန်မာအစိုးရရဲ့အစိတ်အပိုင်းတစ်ခုလည်းဖြစ်ပါတယ်အစိုးရရဲ့သတင်းအချက်အလက်စင်တာပြည်သူကိုပြောချင်တဲ့သတင်းစကားကိုလည်း Facebook ကနေတဆင့်တင်ပြတာပါဒါကြောင့်မြန်မာပြည်သူလူထုကြားမှာရောအစိုးရဝန်ထမ်းတွေအတွက်ရော Facebook ကအင်မတန်မှအရေးကြီးတဲ့အစိတ်အပိုင်းကြီးဖြစ်နေပါတယ်
Facebook ပေါ်မှာအကောင့်အတုတွေစိတ်ကြိုက်ဖွင့်ပြီးလူလူကြားမှာအမုန်းတရားတွေအကြမ်းဖက်မှုတွေဖြန့်ဝေနေနိုင်တဲ့အခြေအနေပိုပြီးဆိုးဝါးနေရတဲ့အကြောင်းရင်းကမြန်မာလူလူကြားသတင်းအချက်လက်ရပိုင်ခွင့်အားနည်းချက်ကြောင့်လည်းဖြစ်တယ်လို့ပင်မြန်မာရဲ့အတွင်းရေးမှူးဦးဟန်စောကထောက်ပြပါတယ
်။ဒီလိုဖြစ်လာတဲ့အခါမှာတခုတွေ့ရတဲ့ဟာဘာလဲဆိုတော့ right information မရှိတာရယ်နောက်ပြီး access information ကောင်းကောင်းမရှိတာရယ် right information ကောင်းကောင်းမရှိတာပေါ့နော်ဒီ information တစ်ခုကိုမှန်သလားမှားသလားဆိုတော့တကယ် source မှာသွားပြီးတော့မကြည့်နိုင်တဲ့အနေအထားရှိတယ်။ ဒါတကယ်ပဲအစ်စ်လားအတူလားဆိုတဲ့ဟာမခွဲခြားနိုင်တဲ့ဟာအဲ့ချက်တော့လည်းပ
ါကဘာတလွားအလွဲတကူချိတ်ဆက်ဆက်သွယ်နိုင်ရည်ရည်ရွယ်တဲ့လူမှုကွန်ရဲ့ Facebook ပေါ်မှာအမုန်းတရားဖြန့်ဝေမှုမျိုးတွေးတဲ့အတန်ယူအကြံဖက်မှုတွေသတင်းမှားတွေအပါအဝင်လူမှုအတိုင်းဝိုင်းချမတင်လျော့ဘူးလို့ Facebook ကဆုံးဖြတ်ရင်တော့ဒါတွေကိုဖြုတ်ချအကောင့်တွေကိုပိတ်သိမ်းတာမျိုးတွေလှုံ့ဆော်နေတာပါဒါပေမဲ့ကျူးလွန်မှုတွေကို Facebook ကို report လုပ်မှာ Facebook ကစဉ်းစားသုံးသပ်တာဖြစ်ပါတယ်။ဒီလိုချိုးဖောက်မှုတွေကျူးလွန်မှုနဲ့ပဲဖုန်းတော်ကြီးဦးဝီရသူရဲ့ Facebook အကောင့်ကိုလည်းပိတ်သိမ်းခံခဲ့ရပါတယ်ရှင်
။မတင်ကြီးထိုက်ပြောပြသွားတာပါရှင်။အခုပူတာအိုလမ်းပြန်လဲအသုံးပြုနေပြီဖြစ်တဲ့အကြောင်းပြောပြပေးပါဦးမယ်။ကချင်ပြည်နယ်မြကြီးနားစွန်ပရာဘွန်ပူတာအိုလမ်းပိုင်းတိုက်ခိုက်ဖျက်ဆီးခံရတာတွေပြန်လဲပြုပြင်ပြီးစီးပြီးဖြစ်လို့ကုန်တင်ရင်တန်းတွေစတင်သွားလာနေနိုင်နေမှာပြီ။အခုလိုကားလမ်းပြန်ပွင့်သွားတဲ့အတွက်ပူတာအိုမြို့မှာအဓိကရှားပါးနေတဲ့73စီဈေးနှုန်းတွေလည်းပြန်ပြီးတော့ကျဆင်းလာပါတယ်။လောလောဆယ်ရင်တန်းတွေသွားလာနေတဲ့ဆိုပေမဲ့ဆိုင်ကယ်တွေကိုတော့လုံးကြုံရေးအခြေအနေရကန့်သက်ထားပါတယ်ဆက်သွယ်စုံစမ်းထားတဲ့ VOE မြန်မာပိုင်းသတင်းတောက်ကိုမိုးစောကပြောပြမှာပါရှင
်ဟုတ်ကဲ့ဇန်နဝါရီလကုန်ပိုင်းကလန်ဒန်ဒါရီဖြစ်စည်းခံရတာကြောင့်အဆက်အသွယ်ပြတ်တောက်ခဲ့တဲ့မြကျီနာဆွန်ပရာဘွန်ပူတာအိုလမ်းပိုင်းကိုမတ်လ9ရက်နေ့မှာပြန်လည်ပြုပြင်နိုင်ခဲ့ပြီး10ရက်နေ့မှာမြကျီနာကနေပူတာအိုကိုကုန်တင်ရင်တွေစတင်သွားရောက်နိုင်ခဲ့ပြီးဖြစ်ပါတယ်ဒီလိုကုန်စီတွေတင်ပို့နိုင်ခဲ့တဲ့နောက်ပူတာအိုမြို့မှာ73စီဈေးနှုန်းတွေပြန်လည်ကျဆင်းလာပြီလို့ပူတာအိုမြို့ကန်တူကပြောပါတယ
်။ဈေးရနေရောဈေးနှုန်းကစက်စီနည်းနည်းပြောင်းတာစက်စီကအခုက9,800လောက်ရှိတယ်ဒီကလောင်းကိုအရင်ဈေးတဲ့ဈေးသားတဲ့ချိန်ကျတော့4,000ကျော်4,200ဒီကလောင်း4,200ရှိတယ်ဆိုတော့စက်သားတောက်တုံမျိုးရှိတဲ့အရင်ကကြရက်လောင်းသားရဲ့စစ်စစ်ရှိတဲ့ဆက်သားရဲ့ပြီးတော့ဟိုကမတက်ဘူးခက်ခဲတော့ရှိတယ်
ပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီပူတာအိုခရိုင်ဥက္ကဋ္ဌဦးချံကြုံစားကလည်းလက်ရှိအခြေအနေကိုအခုလိုပြောပါတယ်
။တောက်လျှောက်ဝင်နေတယ်တောက်လျှောက်ဒါကတော့တောက်လျှောက်ဝင်တယ်။ဓမ္မတော်ရင်တန်းပါတယ်ရက်သက်ကားတွေလည်းပါတယ်။စီရတော့ဒီပုံးကတော့$100တော့စတယ်။အလီလီဝင်တဲ့အခါကျတော့ဘလောက်ဆိုတာကိုကပြောလို့မရဘူး။စစ်တုံးစီများပါပဲ။စစ်တုံးစီရတော့တော်တော်ကျသွားပါပြီ။စီတပလင်းကိုတလုံးပေါ့နော်။စီတလုံးကတတော်အခုက1,500ကျပ်သွားတယ်။ကျားစားတော့ကုန်ပြောအနေချင်းအဲ့လိုကြတာတွေ့ရတယ်ကိုရင်တန်းနေမနာတော့ပြည်သူလူထုအတွက်နိုင်ငံအတွက်ရှုံချောင်သွားတယ်လို့နော်
ဖေဖော်ဝါရီလ23ရက်နေ့ကတော့လမ်းပန်းဆက်သွယ်ရေးပြတ်တောက်ပြီး73စီနဲ့ကုန်စင်းလုံးတွေမြင့်တက်ခဲ့တာကြောင့်ပူတာအိုဒေသခံပြည်သူ300လောက်ဟာလန်ဒဒါတွေဖြစ်စည်းတာကိုချက်ချင်းရပ်ဖို့ငင်းကြေးအမြန်တိစောက်ဖို့နဲ့လန်ဒဒါနဲ့စည်ရန်တရားတွေကိုဖြစ်စည်းတဲ့ KIA ကိုရှုံချကြောင်းဆန္ဒထုတ်ဖော်ခဲ့ကြပါတယ်ကလန်ပိုင်းကိုပြန်လည်ပြုပြင်ပြီးအသုံးမပြုနိုင်ခင်ကတော့ပူတာအိုမြို့ကိုတမ်ဘရော်လီရင်နဲ့ကုန်ပစ္စည်း5ချိန်တင်ပို့ခဲ့ရပါတယ်။လောလောဆယ်မှာတော့ရင်တန်းတွေတွာလာနိုင်ပေမဲ့လုံခြုံရေးအခြေအနေအရစိုက်ကယ်တွေတွာလာတာကိုကန့်တတ်ထားတယ်လို့ဦးချံကြုံစားကစစ်ပြောပါတယ
်။စိုက်ကယ်တွေကလုံခြုံရေးအရသူကမပြုတဲ့အပိုင်းတွေတော့ရှိတယ်။ဒါဆိုရင်တပ်ပွဲတွေကလူကြလူကြမလို့လည်းပဲဆက်မှုရှိတယ်တော့။ဘီဒူလူတို့ရဲ့ဟိုလုံခြုံရေးအရပေါ့ဗျာ။အဲ့ဒါလေးတွေတော့ရှိတယ်ဒီတော့ဆိုင်ကယ်စစ်စစ်နင်းတာတို့ကညာတို့ဆိုတာကအဲ့လိုပေါ့ဗျာဖောက်ခွေးပစ္စည်းများပါမပါလုံခြုံရေးရစစ်တဲ့ပိုင်းတွေရောရှိ
ဒေသခံတွေကတော့လမ်းပန်းဆက်သွယ်ရေးဟာရေရှည်ကောင်းမွန်နေမယ်လို့မျှော်လင့်ထားကြပါတယ်မြကျီနာဆွန်ပရာဘွန်ပူတာအိုလမ်းပိုင်းကလန်ဒဒါတွေဖြစ်စည်းတိုက်ခိုက်ခံရတာဟာကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ကတနိုင်းဒေသမှာရွှေနဲ့ပရင်တူးဖော်တာကိုတမ်ရော်ကရှင်းလင်းခဲ့တဲ့အတွက်လက်တုံပြန်တာဖြစ်ကြောင်းတမ်ရော်ကသတင်းထုတ်ပြန်ထားပါတယ် KIA ဘက်ကတော့တမ်ရော်ကထိုးစစ်ဆင်တိုက်ခိုက်လာတဲ့အတွက်စီရေးလူအချက်အရဆောင်ရွက်ရတာဖြစ်ကြောင်းတုံ့ပြန်ထားပါတယ်
ကိုမိုးစောပြပြခဲ့တာပါရှင်အခုစမှုတက္ကသိုလ်ကျောင်းသားကိုဖုံးမော်ကြာဆုံးခဲ့တဲ့230ပြည့်အောင်မြင်ပွဲအခမ်းအနားကိုကြည့်ကြရအောင်ပါဒီနေ့မတ်လ23ရက်နေ့ဟာစမှုတက္ကသိုလ်ကျောင်းသားကိုဖုံးမော်ကြာဆုံးခဲ့တဲ့230ပြည့်နှစ်ပတ်လည်နေ့ဖြစ်ပါတယ်လုံခြုံရေးတပ်ဖွဲ့ရဲ့လက်ချက်ကြောင့်ကိုဖုံးမော်အဲ့ဒီလိုကြာဆုံးသွားခဲ့ရခြင်းဟာမြန်မာနိုင်ငံကို26နှစ်ကြာအုပ်ချုပ်ခဲ့တဲ့တပါတီအာဏာရှင်စနစ်ပြုတ်ကျသွားစေခဲ့တဲ့ရှစ်လေးလုံးဒီမိုကရေစီအရေးတော်ပုံကြီးကိုစတင်မွေးထုတ်လိုက်တဲ့သမိုင်းမှတ်တမ်းတစ်ခုဖြစ်တာကြောင့်နောက်မျိုးဆက်တွေသိရှိနိုင်အောင်ဆိုတဲ့ရည်ရွယ်ချက်နဲ့ရန်ကုန်ဤပညာတက္ကသိုလ်မှနှစ်ပတ်လည်အောင်မြင်ပွဲအခမ်းအနားကိုကျင်းပခဲ့ပါတယ်။သတင်းပြေဆုံးကိုကိုစောဝင်းလိုင်ကတင်ပြထားပါတယ်ရှင်။
1988ခုနှစ်ဩဂုတ်လ10ရက်နေ့ဟာခေတ်သစ်မြန်မာသပိုင်းမှာအကြီးမားဆုံးနိုင်ငံရေးပြောင်းလဲမှုကြီးကိုဖော်ဆောင်ပေးနိုင်ခဲ့တဲ့ရှစ်လေးလုံးဒီမိုကရေစီအရေးတော်ပုံကြီးကိုစတင်မွေးဖွားပေးလိုက်တဲ့နေ့ဖြစ်ပါတယ်။ ဒါပေမဲ့အဲ့ဒီရှစ်လေးလုံးဒီမိုကရေစီအရေးတော်ပုံကြီးပေါ်ပေါက်လာရေးအတွက်အခြေခံအကြောင်းအချက်တွေအများကြီးရှိခဲ့တဲ့အထက်ကအထင်ရှားဆုံးဖြစ်ရကတော့1988ခုနှစ်မတ်လ23ရက်နေ့မှာအဲ့ဒီအချိန် RIT ရန်ကုန်စစ်မှုတပ်ကတူចောင်းသားကိုဖုံးမော်နဲ့ကိုဆိုးနိုင်တို့ကိုလူညိုရေးတပ်ဖွဲ့တွေကရက်ဆက်စွာပစ်ခတ်တပ်ဖြတ်လိုက်တဲ့ဖြစ်ရပါကိုဖိုးမော်နဲ့ကိုစွန်းနိုင်တို့တေဆုံးသွားခဲ့တဲ့နှစ်30ပြည့်အောက်မေ့ပွဲနှစ်ပတ်လည်အခမ်းအနားကိုဒီကနေ့အင်းစိန်မှာရှိတဲ့ရန်ကုန်နည်းပညာတက္ကသိုလ်မှာကျင်းပခဲ့ကြပါတယ်။အရင်နှစ်တွေကတော့အခုလိုနှစ်ပတ်လည်အခမ်းအနားတွေကိုចောင်းသားဟောင်းတွေကဥဆောင်ကျင်းပလေးရှိပေမဲ့သမိုင်းအမွေကိုလက်ဆင့်ကမ်းယူပြီးလက်ရှိရန်ကုန်နည်းပညာတက္ကသိုလ်ចောင်းသားသမဂ္ဂကဥဆောင်ကျင်းပခဲ့တယ်လို့ရန်ကုန်စစ်မှုတက္ကသိုလ်က1996ဒီဇင်ဘာចောင်းသားလှုပ်ရှားမှုခေါင်းဆောင်ဟောင်းကိုစိုးထွန်းကပြောပါတယ်
ဒီကတော့တမိုင်းအမွေတွေကိုလက်ဆင့်ကမ်းပြီးသူတို့တောင်းဝန်တစ်ခုယူပြီးလုပ်တဲ့သဘောပေါ့။ဒီနေ့တည်းကတော့ကျွန်တော်တို့ကျောင်းသားဟောင်းတွေအပဲစုစည်းပြီးတော့တရားကိုပုံပုံလေးကိုလုပ်ခဲ့တယ်ပေါ့နော်။အနည်းက29နှစ်မြောက်နှစ်ပတ်လည်နေ့ကစပြီးတော့ကျွန်တော်တို့ရန်ကုန်စက်မှုတက္ကသိုလ်အခုတော့ရန်ကုန်နည်းပညာတက္ကသိုလ်လို့ခေါ်တာပေါ့နော်။အဲအခုရန်ကုန်နည်းပညာတက္ကသိုလ်မှာမနေ့ကစပြီးတော့ကျွန်တော်တို့ assembly hall ကြီးထဲမှာလှုပ်လာနိုင်ခဲ့တယ်။အရင်တော့ဒါလူမသိသူမသိတိတ်အများကြီးကြဲကြဲများမသိငယ်နဲ့ကျွန်တော်တို့ဒီ view ကုန်းတော့ရမှာပဲလုပ်နိုင်ခဲ့မယ်29နှစ်မြောက်ကမနေ့ကစပြီးတော့ဟုတ်ပြန်ပြီးတက္ကသိုလ်ရှင်းဝင်နေမှာပဲအဆမ်မီခေါ်မှာပဲလုံနိုင်ခဲ့တယ်အမြတမ်းနေပြေဝင်နိုင်ခဲ့တယ
်မျိုးသက်စ်ចောင်းသားတွေအကြာတမိုင်းဖြစ်ရတဲ့မမေးပျောက်စေလိုတဲ့ရည်ရွယ်ချက်နဲ့ဒီနှစ်ပတ်လည်အခမ်းအနားကိုသူတို့ကလက်ပြောင်းတာဝန်ယူပြီးကျင်းပခဲ့ခြင်းဖြစ်ကြောင်းရန်ကုန်နည်းပညာတက္ကသိုလ်ကចောင်းသားတမကဥက္ကဋ္ဌကလည်းပြောပါတယ
်မျိုးကိစ္စကကျွန်တော်တို့ကျောင်းမှဒီလိုမျိုးကြားဖို့တော့ကရင်တော့နှစ်30လုံးမှာဒီလုံးရဲ့၄-၅နှစ်လောက်ကမှစပြီးတော့ကျောင်းကောင်းကောင်းမပြောခွင့်ရတာဆိုတော့ဒီနောက်ပိုင်းကျရင်ကျွန်တော်ဒီလိုမျိုးပွဲမလုပ်ဘဲနေနောက်ပိုင်းတွေကျွန်တော်မတိတော့ဆက်ပြီးတော့ကျွန်တော်ကစီးတာအောင်နေတာဆိုနောက်ပိုင်းရပူပူမတိတော့အောင်ဖြစ်နေတယ်ဒီဟာကိုနောက်ပိုင်းဆက်ပြီးတော့ lesson can စီးအောင်ဆိုရည်ရကျွန်တော်လုပ်တာပါအဲ့အဲ့တော့ပါပဲ
ခဏအချိန်မှာတော့ဒီမိုကရေစီအစိုးရလို့ဆိုတဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအတန်းပြေအာဏာကိုရရှိခဲ့ပေမဲ့လည်း1962ခုနှစ်ကစလို့မြန်မာနိုင်ငံကိုနှစ်ပေါင်း50ကျော်ကြာအသွင်ပြောင်းပြီးအုပ်ချုပ်လာခဲ့တဲ့အာဏာရှင်စနစ်ရဲ့အငွေ့အသက်တွေဟာခဏအချိန်ထိတည်ရှိနေဆဲဖြစ်ပါတယ်။ဒါကြောင့်လဲဒီမိုကရေစီအစိုးရဖြစ်ပါရဲ့နဲ့ဒီမိုကရေစီအရေးတော်ပုံကြီးကိုစတင်မွေးဖွားပေးလိုက်တဲ့ကိုဖုံးမော်နဲ့ကိုစိုးနိုင်တို့ရဲ့နှစ်ပတ်လည်အခမ်းအနားမျိုးကိုအစိုးရအနေနဲ့ဥဆောင်ကျင်းပနိုင်ခြင်းမရှိတဲ့အပြင်ပူးပေါင်းပါဝင်ဖို့တောင်အခက်အခဲရှိနေတယ်ဆိုတာကို1996ဒီဇင်ဘာចောင်းသားလှုပ်ရှားမှုခေါင်းဆောင်ဟောင်းကိုစိုးထွန်းကထောက်ပြပြောဆိုပါတယ
်။အစိုးရကတော့ပါရင်တော့အကောင်းဆုံးပါဗျာ။ဒါပေမဲ့လည်းလက်ရှိကျွန်တော်တို့အစိုးရရဲ့ခြေနေရတယ်အစိုးမရတာတွေရတယ်များနေတာတော့ကျွန်တော်မှလည်းအချို့အိမ်မှာနားလေဖွင့်လို့ပေးနေရတာတွေရတယ်များနေတာပေါ့နော်
လက်ရှိမျိုးဆက်တစ်တွေကြုံတွေ့ခံစားနေရတဲ့ဒီမိုကရေစီအသေးအပွင့်နဲ့လွတ်လပ်မှုတွေဟာတစုံတဦးတည်းရဲ့ကြိုးပမ်းအားထုတ်မှုကြောင့်မဟုတ်ဘဲထောင်ပေါင်းများစွာသောတိုင်းပြည်ကိုချစ်မြတ်နိုးသူတွေကနှစ်ပေါင်းများစွာဆွန့်လွတ်အနစ်နာခံပြီးအသက်တွေပေးလူခဲ့ကြလို့ရခဲ့တာဖြစ်တဲ့ဆိုတော့သမိုင်းအမှန်ကိုနောင်မျိုးဆက်တစ်တွေသိရှိနားလည်အောင်88မျိုးဆက်နဲ့ရှေ့မီနောက်မီတတ်သည့်ပညာရှင်တွေကဆက်လက်စွမ်းဆောင်သင့်ပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုင်းပြောပြခဲ့တာပါရှင်နိုင်ငံခြားအလုပ်သမားတွေအတွက်ထိုင်းနိုင်ငံမှာမကြသေးခင်ကပဲဥပဒေသစ်ထုတ်လိုက်ပြီးတဲ့နောက်မြန်မာရွှေ့ပြောင်းအလုပ်သမားတွေထိုင်းနိုင်ငံကနေမလေးရှားနိုင်ငံကိုတရားမဝင်နေလန်းတွေနဲ့ဝင်ရောက်ဖို့ကြိုးပမ်းမှုတွေပိုများလာနေပြီးတချို့လည်းဖမ်းဆီးခံနေကြရပါတယ်။ဒီရက်ပိုင်းတွေတွင်မှာပဲမြန်မာရွှေ့ပြောင်းအလုပ်သမားတချို့ဖမ်းဆီးခံရတာတွေရှိခဲ့တဲ့အကြောင်းအလုပ်သမားရေးလှုပ်ရှားသူတွေကပြောပါတယ်။အပြည့်အစုံကို VOE မြန်မာပိုင်းထိုင်းအခြေစိုက်သတင်းတောက်မအေးအေးမာကပြောပြမှာပါရှင်
။မလေးရှားနိုင်ငံအတွင်းမှာအလုပ်လုပ်ကင်ဖို့အတွက်ထိုင်းနိုင်ငံနေဆက်ကနေတဆင့်လူပွဲစားတွေခိုးသွင်းလာတဲ့မြန်မာနိုင်ငံသား10ဦးကိုခိုးသွင်းလာတဲ့ပွဲစားနဲ့အတူမလေးအန္တပိုင်းတွေကဖမ်းဆီးထိန်းသိမ်းလိုက်ပါတယ်။ထိုင်းမလေးနေဆက်ထိုင်းနိုင်ငံဟန်ယိုင်ဒေသနဲ့ထိစပ်နေတဲ့မလေးရှားနိုင်ငံဘက်ကစီတရာနယ်မြေမှာမနေ့ကဖမ်းဆီးခံခဲ့ရတဲ့အခြေအနေကိုတော့ရှေ့ပြောင်းလို့သမားအခွင့်ရေးကွန်ရက်ရဲ့ဟန်ယိုင်ဒေသတာဝန်ခံဦးပါကြီးကအခုလိုပြောပြပါတယ်
။မနေ့ကတော့ရှေ့ရောက်မိနေကျွန်တော်မလေးဖဲတန်းကိုရောက်တဲ့ခါမှမိတာပါနော်။ဟုတ်ကဲ့မလေးကြီးကဖမ်းတာဟုတ်ကဲ့ဟိုသတမစီကိုရောက်တဲ့ခါမှဖမ်းတာတိုးထဲမှာဖမ်းတာမဟုတ်ဘူးဟိုအပြန်ဝင်ရမှဖမ်းတာဒီမလေးရှားဖက်ရောက်တဲ့ခါမှမိနေအဲ့ပေါ်သူကတိုးထဲကနေပြီးဖြတ်တာပေါ့ဗျာတိုးထဲကနေပြီးတော့ဒီသန်စကာတွေနဲ့နေပြီးတော့ဒီမလေးဖက်ကဟိုသူတို့ဂိုက်ကိုဖြတ်တာပေါ့နော်ဟိုသန်စကာကိုဖြတ်တာပေါ့အောက်ကဒီဖောက်ပြီးတော့ဝင်တာပေါ့ဟောထိုင်းနဲ့မလေးရှားမှာသူတို့ဒီမြေမြေသန်စကာတွေကာထားတာရှိတယ်ဟုတ်ကဲ့အော်သူတို့ကဒီပွေးစားတွေကနေပြီးတော့သူကဒီပလရာတွေဟိုးစားတွေနဲ့သူကဖြတ်ထားတယ်အပေါက်တွေဖောက်ထားတယ်ရှိတယ်လေအောက်ကနေပြီးတော့ဖောက်ပြီးတော့သူကဘယ်လိုပြောမလဲဆိုတော့လေးဖက်ထားပြီးတော့တွားပြီးတော့ဝင်ရတာပေါ့ Emma Tori got the car, Fabia Kamatakadi, Malaya Katama La Jura, Malaya Katama La Jura, Shima Lamina.
Where are you going to see Niz in Lulu? Malisa Nanga and Dringo Coen Niduri, she needed a jow, a Tomia Miaha. Nyabe de ma, Dona Nigani, Coen Nijara, Pite Lule, Uva Yiga, Septio Piavare.
Turua Blue Tore Solution, Tolanga Dora Bobia, and Tolanga Dora to Kago Nyapa Piade Elomude, Takatakadi. He told him a Nibiro, Lamwe Viro to do a Panga Sida Relishidi. How the Lamar is already two out to do a Taika Boba than Shida Bono. Madama di Buzari last joint Yama to Tualu and Yafa, Mina Dolo Miau, Mina Dolo Shim, Yamapono, Duatorio, Pablo Matuaja and Yafa, Ebu and Yuri Shidi.
Okay.
A fully Buzari at Tuane Jara, Mira Samajabu Tuane Jara. The Shore Jaro Kaji Bira, but the Shore Jaro Kaji Mabin at Tatari Shidi. Yado Tuara Tolana Batuarema.
Malisa Nangan go Coen Bo Josa Jare, Yamanang and Arigo, Natal Sakuna Kunin, Natal Sashikuni, Nisa by Ma, Tauting Demene. Tanning and Becca, Pansy Migabi May, Melissa Nang and Ego Yama, a suit like Pansy Mida Garo, Natal Sashikuni Tema, Natin can she be do the Abare, a la dube, Melissa Nang and Ego Coen Bojosa Jare, Yamanang and Lari, Tesson Lare Gana Sego, Sonkla de Dare Mabe, Mala Sani and Niga, Tansy Egani, Sisega Yama, Gada Zigaro, Tapi Lumio Doga the Lu, now Gada Zigaro, Tippin, Wintai Mida Jow, Lucia Ugo, Tayana by Niga, Pansy Gabare. ပြီးခဲ့တဲ့6လခန့်ကစပြီးထိုင်းနိုင်ငံဘက်ကနိုင်ငံသားအလုပ်သမားတွေနဲ့ပတ်သက်တဲ့ဥပဒေသစ်ထွက်လာပြီးတဲ့နောက်ပိုင်းမှာထိုင်းလုပ်ငန်းရှင်တွေကနောက်ထပ်အသစ်ဝင်လာတဲ့အလုပ်သမားတွေကိုမထားရဲတော့တဲ့အတွက်မလေးရှားနိုင်ငံတွေကိုခိုးဝင်မှုတွေကပိုများလာနေတယ်လို့လည်းမလေးရှားနယ်စပ်ကအလုပ်သမားရေးဆောင်ရွက်နေသူတွေကပြောဆိုကြပါတယ်ရှင်
မအေးအေးမှာပြောပြသွားတာပါရှင်အခုကျမတို့အတန်းတွင်နေတဲ့ရေဒီယိုအစီအစဉ်ပြပြချင်းအေရှာ77ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ်VOA ရဲ့နေစဉ်TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်နောက်နှစ်နာရီကြာထုတ်လွှင့်မယ်ညပိုင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ19.25 အခု ఇంగానే ညနေခင် ထိတ်တန့်ရောက် သတင်းချင်းချုပ်ကို ကိုရနိုင်က ပြောပြပေးပါဦးမရှင်
ရုရှားသူဟောင်းတူနဲ့ သမီးဖြစ်သူတို့ကို အစိမ်းနဲ့ တိုက်ခိုက်တဲ့ လုံရက်မှာ ရုရှားတို့နောက်ွယ်က ပေါင်းဝန်ပတ်သက်နေတယ် ဆိုတာ ဖြစ်နိုင်ခြင်း အများကြီး ရှိတယ် လို့ ဗြိတိန်ဝန်ကြီးချုပ် Theresa May က ပြောဆိုလိုက်ပါတယ် တိုက်ခိုက်တဲ့ နေရာမှာ အသုံးပြုခဲ့တဲ့ အစိတ်က Novichok လို့ ခေါ်တဲ့ စစ်တပ် 3 အစင် အာယုံကြော ထိခိုက်စေတဲ့ အစိတ်ဖြစ်ကြောင်း ဗြိတိန်ဝန်ကြီးချုပ် Theresa May က အောက်လွှတ်တော်မှာ မနေ့ တနင်္လာနေ့က ပြောကြားလိုက်တာ ဖြစ်ပါတယ် 2006 American Tamara Yuiko Puma, Russia Rubaka, when Yao Nau Shetta, she gave me a crummy message, see only a point of Wang Chanzi Dara Machibu. All of those songs say, come dig out in Laniga, China like that, Puma. Tamara Trump got on work camp, Josula Barre, Republican Uso on the songs say, come dig out, DK Sago, Lina Tabi, songs say, Mumma Loke, Daha American Pidu, Kagwama Pina, and Louis Sobi, Democrat Diga, Pimian Tanda. We banjee ma bae di jinja jakko tamra Trump ka Twitter samyana bo ma sa loong ji li na jie bila omwe khanai da phe paare. American ka gwae wunji jie mette sa Afghanistan na ngang go chodin jinja jem si bae di gini ma toa yao khe bi. Afghan soya ne taini da Taliban da baung dwee dee ka yusa da boram dwee dee pwee ngay liri ha. Sa chao ni ja taini da Afghan sipwee go songtay hi kisa si zi suni bo sengwun zaare lu popya la jang tu ka pyo cha lai paare. Yakin Pinega, Padipaka, Twin, Nanganga, Saint Yazumu, Miao, the lawyer, Digo, Chulunga, Kulazumga, Taitan, Tawan, Sidu, Tioga, Pioja Libari, Miao Korea, Ga, Piosu, Tari, Tai, Nuclear Lena, Season, Yasame, Ye, Letu, Sonya, Pojaba, Wanjo, Shenzo, Aviga, Tonsu Libari, Tongoria, Musa, Talaji, Gerson, Sahone, Wanjo, Abedo, Din Tokyo, Madigne, Twisson, B, Kulu, Pioja Libari, Pipa.
အင်္ဂါနေ့ညနေခင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုရနိုင်ပြောပြပေးသွားတာပါဒီညနေ့အစီအစဉ်ထုတ်လို့ရမှုကကိုအောင်အောင်ဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ရွှေကွမ်းချန်းဖြစ်ပါတယ်ရှင်နောက်နှစ်နိုင်ကြထုတ်လို့မယ့်ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ19.25
This program has come to you from the Voice of America, Washington.
From Washington,